ရိုဟင်ဂျာရင်းနီးယားပြည်ရင်းနဲ့ပတ်သက်ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးရုံးဝန်ကြီးရှာဟီရာအလမ်ကပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။နယူးယောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဖခင်ကြီးဘန်ကာပန်တူရှိတ်အမူဂျီဘာရာဂမန်နှစ်တရာပြည့်ထိမ့်မှတ်ပြုလုပ်ခဲ့ပြီးကုလသမဂ္ဂတွင်းမှုချုပ်နဲ့တွေ့ဆုံမှာဝန်ကြီးအလမ်ကရိုဟင်ဂျာပြဿနာနောက်ဆုံးအခြေအနေကိုတင်ပြခဲ့တာဖြစ်ကြောင်းဖော်ပြကြပါတယ်။ရိုဟင်ဂျာပြဿနာအတွက်မြန်မာဘက်ကတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက် ICC နိုင်ငံတကာရာဇဝတ်တရားရုံးတင်သွင်းရေးအတွက်တဆင့်တိုးလုပ်ဖို့လဲဝန်ကြီးအလမ်ကအတွင်းမှုချုပ်ကိုတင်ပြခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာရင်းနှီးယားပြည်ရင်းကိစ္စကြန့်ကြန့်နေတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကအထူးစိုးရိမ်နေတယ်လို့ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်ရုံးကဂျူလ7ရက်အင်ကာနီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရိုဟင်ဂျာနေရပြင်းရဲ့အတွက်မနစ်ကဇန်နဝါရီလမှာစတင်ဖို့အတွက်စီစဉ်ခဲ့ပြီးနောက်နိုဝင်ဘာ15ရက်နေ့ကိုပြောင်းခဲ့ပေမယ့်နေရပြင်းရဲ့ကိစ္စအခုချိန်ထိဖြစ်မလာသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပဇာကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတစ်တပ်တမ2000လောက်ရှိနေပြီးအများစုကရခိုင်ပြည်နယ်တွင်2019ဩဂုတ်လတည်းမြန်မာလုံခြုံရေးတပ်တွေရဲ့ငြင်းမြင့်ရှင်းလင်းမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်ဖက်ထွက်လာသူတွေပါ။ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုမြန်မာဆိုအကလက်မခံပေမယ့်ရိုဟင်ဂျာဒုက္ခသည်တွေပြန်လက်ခံရေးအတွက်ကုလသမဂ္ဂနဲ့အတူလက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။